မင်္ဂလာပါခင်ဗျာ VOA American တန်ကနေနိုဝင်ဘာလ20ရက်ကြာသပတေးနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190ရုပ်ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါအခုတော့အပတ်စဉ်အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်ပေးရမယ်
လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်စီးပွားရေးလွတ်လပ်ခွင့်၊ဘာသာရေးလွတ်လပ်ခွင့်တွေအမှတ်ခံချက်ပေးထားတဲ့အခြေခံဥပဒေဖြစ်ဖို့လိုပါတယ်
ဒါတော့သူယုံကြည်ရအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်သင်ခန်းစာအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဥဆာမူဝီကစူးစီးတင်ဆက်ပေးထားပါရခင်ဗျာ
။ပထမအဦးဆုံးတင်ပြပေးမှာကတော့ James Cargoy စာဆောင်မှာဆောင်းပါးရှင် Anthony Davids ရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအင်အားအကြီးဆုံးလည်းဖြစ်ခင်မီလက်နက်တွေအသုံးပြုနိုင်ဆုံးလူမျိုးစုလက်နက်ကိုင်အဖွဲ့ဖြစ်တဲ့ဝပီသွေးစည်းညီညွတ်ရေးအဖွဲ့ UWSA အဖွဲ့ကသူ့ရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုပိုးပြီးတော့ခင့်မိအောင်လှုပ်ဆောင်နေရမှာတရုတ်နိုင်ငံကထုတ်လုပ်ပြီးတော့ပခုံးပေါ်မှာထမ်းပြီးပစ်ခတ်နိုင်တဲ့ FN6 Manpads လေရင်ပစ်လက်နက်ကိုအသုံးပြုနေပြီလို့ဆိုပါတယ်။အဲ့ဒီ Manpads လက်နက်တွေကိုကိုင်းတွေအသုံးပြုနေတာကိုကိုယ်တိုင်တွေ့မြင်ခဲ့ရတဲ့ရှမ်းပြည်အရှေ့မြောက်ပိုင်းသတင်းရက်ွက်ရဲ့ပြောအရ UWSA အဖွဲ့ဟာကျန်းလုံရောင်ကြီးအသုံးပြုပြီးတော့ပြစ်ခတ်နိုင်တဲ့ FN6 လက်နက်တွေကိုတော်တော်များများမကြခင်ကပဲလက်ခံရရှိခဲ့တယ်လို့ပြောဆိုကြောင်းရေးသားထားပါတယ်။အခုလို FN6 လက်နက်တွေဖြည့်ဆည်းတက်စင်တာဟာမြန်မာလီတက်ရဲ့အန္တရာယ်ကိုခုခံကာကွယ်နိုင်အောင်ပြင်ဆင်တာဖြစ်နိုင်တယ်လို့ဆိုပါတယ်။မြန်မာလီတက်ဟာပြီးခဲ့တဲ့နှစ်အတွင်း MiG-35 တိုက်ခိုက်ရေးယာဉ်တွေကိုရုရှားကနေဝယ်ယူခဲ့တယ်လို့အပေါ်စား K8 Karakoram Jet တိုက်လေယာဉ်တွေကိုတျုပ်ပြည်ကနေဝယ်ယူခဲ့တယ်ဆိုပြီးတော့လည်းရေးသားထားပါတယ်အပြည့်အစုံကို James Cargoy စာဆောင်မှာဖတ်ရှုနိုင်ပါတယ
်ဆက်လက်တင်ပြပေးမှာကတော့ india.com online စာမျက်နှာမှာမနန်ကူမရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်အိန္ဒိယအမျိုးသားထောက်လိုင်းအေဂျင်စီကမြန်မာနိုင်ငံသားခါလစ်ခေါ်မိုဟာမက်ခါလစ်ဆိုသူကိုဘာဒဝံဘုံကွဲမှုမှာပါဝင်ပတ်သက်နေမှုနဲ့ဖမ်းဆီးလိုက်တာပါဒါဆိုရင် Al-Qaeda အကြမ်းဖက်သမားတွေတောင်အာရှတစ်ခွန်မှာတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်ဆိုတော့ချင်းချောက်သတိပေးမှုတွေထွက်ပေါ်နေခြင်းမှာပေါ်ပေါက်လာတဲ့ဖြစ်ရပ်တစ်ခုဖြစ်တယ်လို့ထောက်ပြရေးသားထားပါတယ်။အသက် 28 နှစ်အရွယ်ခါလိခါဖောက်ခွဲပစ္စည်းကျွမ်းကျင်သူတစ်ယောက်ဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်တဲ့ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့အစည်းနဲ့ဆက်ဆက်နေသူတစ်ယောက်လည်းဖြစ်တယ်လို့ဆိုပါတယ်။သူဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနယ်စပ်မှာအကြမ်းဖက်လုပ်ငန်းတွေသင်တန်းပေးတဲ့စခန်းတစ်ခုကိုဖွင့်လှစ်ထားတယ်လို့လည်းအိန္ဒိယထောက်လှမ်းရေးကပြောဆိုပါတယ်။သူကို Hyderabad မြို့အနီးမှာဖမ်းဆီးရမိတာဖြစ်ပြီးအဲ့ဒီရဟာ Al-Qaeda အကြမ်းဖက်အဖွဲ့အီရန်နဲ့ Syria မှာလှုပ်ရှားနေတဲ့ IS Islamic စစ်သွေးကြောအဖွဲ့တွေအတွက်အဖွဲ့ဝင်အသစ်တွေစီးယုံသိမ်းသွင်းတဲ့နေရာလေးဖြစ်တယ်လို့ရေးသားထားပါတယ်။အပြည့်အစုံကိုတော့ india.com online မှာဖတ်ရှုနိုင်ပါတယ်
။နောက်ဆုံးတင်ပြပေးချင်တာကတော့ The Wall Street စာတောင်းမှာဖော်ပြထားတဲ့သတင်းဆောင်မှာဖြစ်ပါတယ်။အတိုက်ခံပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုသမ္မတရာထူးဆက်ခံခွင့်မရအောင်ကန့်တတ်ထားတဲ့အရင်စစ်အစိုးရလက်ထက်မှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြိုးပမ်းအားထုတ်မှုဟာအောင်မြင်မှုရဖို့မဖြစ်နိုင်ဘူးလို့သူမရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဝန်ခံပြောကြားလိုက်တယ်ဆိုပြီးအစချီရေးသားထားပါတယ်။တချိန်တည်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကို2015ခုနှစ်ရွေးကောက်ပွဲပြီးမှပြုလုပ်ဖို့ရွှေ့ဆိုင်းခဲ့တဲ့ပေါ်ဝေဖန်ရှုံချလိုက်ပါတယ်။ဥပဒေပြုလွတ်တော်အတွင်းမှာရှိတဲ့စစ်တပ်ကိုယ်စားလှယ်တွေအားလုံးကသဘောမတူပယ်ချလိုက်တာကြောင့်တင်ချသဘောအရအချိုးကျတွက်ကြည့်မယ်ဆိုရင်ဖြတ်ကျော်နိုင်မှုမလွယ်ဘူးဆိုပါတီရဲ့ပြောခွင့်ရသူဦးညံဝင်းကပြောဆိုတယ်လို့ဆိုပါတယ်အခြေခံဥပဒေကိုပြောင်းဖို့အတွက်လွတ်တော်အမတ်အားလုံးရဲ့မဲ၄ပုံ၃ပုံကျော်ထောက်ခံမှုရရှိမှသာပြုလုပ်ခွင့်ရှိတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာဆိုထားတာကြောင့်စစ်တပ်ကအမတ်နေရာအားလုံးရဲ့၄ပုံ၃ပုံယူထားတာမို့ဒေါ်အောင်ဆန်းစုကြည်တမရဖြစ်လာဖို့ဆိုရင်အနည်းဆုံးစစ်တပ်ကကိုယ်စားလှယ်တဦးထံကနေထောက်ခံမှုရရှိဖို့လိုအပ်နေတဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ
ဥစမိုးဝေးစီစဉ်တင်ဆက်ပေးခဲ့တာပါခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်စာလုံးပေါင်းက b-a-r-e-f-a-c-ed barefaced ကမျက်နှပြောင် liar liar ကလိညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုရဲသဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှပြောင်တိုက်လိန်တဲ့လူတူတူပြောရရင်တော့ပြောင်လိန်တဲ့လူပေါ့ဒီလိုလိညာသူဟာလိန်ရမှာကိုမရှိတဲ့လူ လွယ်လွယ်နဲ့လိမ့်တဲ့လူလိမ့်ဖို့လဲနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းနေတဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမဲ့သူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
That bare-faced liar stole my watch and said he'd found it.
Luduuga, Byeonglinne suyin belu pyo mle.
Bare-faced liar.
Lu pyo lu ya ba de. Era ga do dikri mne tin pya ke de idiom atou me phit ba de.
တလလာတန်းစီစဉ်တင်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့မြမရေးသုံးသက်ချက်စီစဉ်ကိုပြန်လည်တင်ဆက်ပေးဖို့အလဲကြပါပြီဦးကျော်စန်းသားကအစီအစဉ်တင်ဆက်ထားတာပါခင်ဗျာ
မြမနိုင်ငံပြုပြင်ပြောင်းလဲရေးဟာရှေ့ကိုလည်းမတွေ့ဘူးနောက်ကိုလည်းမဆုတ်ဘူးဒါပေမဲ့ရပ်တန့်နေတယ်လို့မကြသေးခင်ကဒေါအောင်ဆန်းစုကြည်ကပြောကြလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမခစတိုင်ဘတ်ဘာပြောလို့ပါလဲခင်ဗျာ
Anybody who expects any major transformation of a society in all fields to proceed at the same rate, at the same time, without stops and starts and ups and downs, is not being realistic.
Every society has the same time. ပြပီရေးကိုစန့်ကျင်မှအကျိုးရှိမယ်ဆိုတဲ့အစိတ်ပိုင်းတွေလည်းရှိနိုင်ပါတယ်။ဒါကြောင့်မလို့တချို့ကဏ္ဍတွေမှာရပ်ဆိုင်းနေတဲ့ဆိုတဲ့အတွက်တခြားကဏ္ဍတွေရှင့်တူဘူးလို့ဆိုလို့ရမရောက်ပါဘူး။ညှဉ်းညူနေတာထက်တိုးတက်အောင်လုပ်ဖို့ကပိုအရေးကြီးပါတယ်
။တချို့ကဏ္ဍတွေမှာရပ်ဆိုင်းနေတယ်ဆိုတာကိုလက်ခံရဆိုရင်ဘယ်လိုနေရာတွေမှာရပ်ဆိုင်းနေတယ်လဲဆိုတာကိုနည်းနည်းပြောပြပါခင်ဗျာ
။ Well, there this she thinks what is stalled is reform of the constitution.Not only for the presidency or vice presidency, but also for the 25%.
ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနောက်တမရရေးချင်းသားမကစစ်တပ်က25ရာခိုင်နှုန်းယူထားတဲ့ကိစ္စတခြားလူနည်းစုတွေကိုပိုင်အုပ်ချုပ်မှုပိုးပေးရမယ့်ကိစ္စဒါတွေကိုပြောတယ်လို့ထင်ပါတယ်။နောက်ပြီးတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ပိုပြီးတော့ကောင်းမွန်တဲ့ဝန်ကျင်ဖန်တီးပေးဖို့ကိစ္စမီဒီယာလွတ်လပ်ခွင့်ပြဿနာအောက်ခြေစစ်ဘူးတချို့ကသူတို့ဒေသမှာသူတို့ထင်တယ်လို့လုပ်လို့ရတယ်လို့ထင်နေသေးတဲ့ကိစ္စဒါတွေကရပ်ဆိုင်းနေသေးတဲ့ကိစ္စပါ။ကျွန်တော်လည်းဒါကိုသဘောတူပါတယ်။
အခုအခါမှာအမေရိကန်ပြည်ထောင်စုကဥပဒေပြုအမတ်တချို့ကဥပမာရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်ပြင်ဖို့တောင်းဆိုနေကြပါတယ်။သူတို့ဟာအမေရိကန်လွှတ်တော်နှစ်ရက်လုံးမှာလူများစုဖြစ်လာကြပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုဘယ်လိုရိုက်ခတ်စေမလဲလို့ထင်ပါတယ်ခင်ဗျာ
။ Well, certainly could because Senator Mitch McConnell, who will be the leader of the Senate,has been most anti-military maybe of any of the senators
ဖြစ်နိုင်ပါတယ်ဒီအထက်လွှတ်တော်လူများစုခေါင်းဆောင် Senator Mitch McConnell ဟာဆိုလို့ရှိရင်တခြားအမတ်တွေတက်ပို့ပြီးတော့စစ်ဆူရောက်ကိုပြင်းပြင်းထန်ထန်ဆန့်ကျင်သူဖြစ်ပါတယ်ဒါဟာအရေးကြီးပါတယ်တမန်တော်ဥပမာကအခုခါမှာဒီ Senator Mitch McConnell ကိုမြမအရေးအတွက်သာမကတခြားအရေးတွေအတွက်လည်းပို့ပြီးတော့လိုအပ်လာပါတယ်ဒါကြောင့်မို့မြမပြည်ဆိုင်ရာမူဝါဒကိုထိခိုက်နိုင်ပါတယ်စောင့်ကြည့်ရမှာပါဒေါ်ဆန်းစုကြည်တမရဖြစ်ခွင့်မရှိရင်စစ်တပ်ကိုရက်သားလက်အောက်မထားနိုင်ရင်မြန်မာကအကူအညီရပ်ဆိုင်းဖို့အစိုးတင်ခဲ့ကြတာရှိပါတယ်။အခုဖွဲ့စည်းပုံကစစ်တပ်အာဏာမြဲဖို့ဆွဲထားတဲ့ဥပဒေပါ။စစ်တပ်နဲ့ရက်သားနိုင်ငံသမားတွေယုံကြည်မှုတည်ဆောက်နိုင်မှဒါဖြစ်လာနိုင်မှာပါ။အခုယုံကြည်မှုမရှိကြသေးပါဘူး။အချိန်ယူရပါလိမ့်မယ်
။အမေရိကန်လွှတ်တော်အမတ်တချို့ကဆိုလို့ရှိရင်အမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်ရဲ့ဆက်သွယ်မဲ့ကိစ္စကိုတောင်မှဆက်မလုပ်ဖို့တောင်းဆိုနေကြတာကြားပါရခင်ဗျာ
။ Let me explain.If you have somebody who you think has committed a crime and you put him in jail, do you wait till the person gets out of jail to try and retrain that person, or do you try and retrain them while they're still in jail?
ကျွန်တော်ပြောမယ်ဗျဒီလူတယောက်ရာဇဝတ်မှုကျူးလွန်လို့ထောင်ချထားရဲဆိုပါစို့ဒီလူကိုပြန်လဲပြုပြင်ဖို့အတွက်ထောင်ငါလွတ်တဲ့အထိစောင့်နေမလားထောင်ကျနေစဲမှာပဲပြုပြင်သွားမလားဆိုတာပါမြန်မာစစ်တပ်နဲ့ဆက်ဆံရေးဆိုတာကလည်းအခုချိန်မှာစတင်ပြုလုပ်ခြင်းအဖြစ်သူတို့နိုင်ထက်စီးနင်းလုပ်မဲ့လူသက်လက်နက်တွေမပေးဘဲနဲ့တခြားဘက်တွေမှာလေ့ကျင့်ပေးနိုင်တာတွေအများကြီးရှိပါတယ်။လူခွင့်ရေးကိစ္စတွေ၊တရားဥပဒေစိုးမိုးရေးကိစ္စ၊အေဂျင့်တာယာမှုထင်သိမ်းရေးကိစ္စတွေကိုလေ့ကျင့်ကူညီနိုင်ပါတယ်။စစ်တပ်ရောရဲတပ်ဖွဲ့ကိုပါဒီကိစ္စအတွက်လေ့ကျင့်ပေးနိုင်ပါတယ်
။အမေရိကန်မှာသမကကဘာမှာပါသိပြီးတော့လူစုလေးစားအထင်ကြီးတဲ့ Harvard Tech သူကြီးကပညာရှင်တွေကအစည်းအဝေးခန်းစားတစ်ခု ဒေသထုတ်ပြန်ခဲ့ကြပါတယ်အဲ့ဒီထဲမှာမြန်မာစစ်တပ်ကဗိုလ်ချုပ်ကြီး၃ယောက်စစ်ဗိုလ်ချုပ်၃ယောက်ဟာဆရာဇဝမှုတွေလူသားစုအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေလည်းကျူးလွန်ခဲ့တယ်လို့ဖော်ပြထားတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC ကိုတင်နိုင်တဲ့အထောက်အထားတောင်သူတို့မှရှိတယ်လို့ဆိုပါတယ်။ဆိုတော့ဒီတွေ့ရှိချက်ဟာဒီစီရင်ခံစားဟာဥပမာအစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့သဘောထားပေါ်တစုံတရာရိုက်ခတ်မှုရှိနေမှာလားခင်ဗျာ။ဥပမာကဒီကိစ္စကိုပံ့ပိုးပေးမလားသူတို့မဟုတ
် I don't know what the official American position will be and of course I don't know anything about this evidence.I know that there was this report that you just mentioned from Harvard professors.
ဒီကိစ္စပေါ်မှာ American ဆိုရရဲ့တည်ဝင်ရည်တည်ချက်ကိုတော့ကျွန်တော်မသိပါဘူး။ဒီစစ်ဗိုလ်တွေပြစ်မှုကျူးလွန်နေဆိုတာနဲ့ပတ်သက်တဲ့အထောက်အထားလဲကျွန်တော်မှမရှိပါဘူး။ Harvard ပမောခရီရဲ့အစီအစဉ်ကိုကျွန်တော်တွေ့ပါတယ်။ကျွန်တော်အမြင်ပြောရရင်တော့ American ဆိုရဟာလူခွင့်ရေးကိုအထူးစိတ်ဝင်စားပါတယ်။လူခွင့်ရေးကိစ္စဟာ American ရဲ့နိုင်ငံတကာဆက်ဆံရေးကြော်ယူမူဝါဒပါ။အဲ့ဒီမူဝါဒကိုပြည်သူလူထုရဲ့အကျိုး American ပြည်အောင်စုအကျိုးကိုငဲ့ကွက်ပြီးတော့တခြားအချက်တွေနဲ့ထိနှိရပါတယ်။အစိုးရတက်ကူပြုပြင်ပြောင်းလဲစေခြင်းနဲ့အာဏာလက်ရှိတဲ့ကတချို့ကိုယာလူဆွတ်လွတ်စေခြင်းနဲ့ဆိုရင်ထောင်ချမယ်ဆိုပြီးတော့ချင်းချောက်တင်းပါမလား။မှတ်မိပါလိမ့်မယ်ဒီ1990ပြည့်ရွေးကောက်ပွဲအပြီးမှာဗိုလ်မှူးကြီးကြီမောင်ကနှုတ်ရပတ်ခုံရုံမျိုးမရှိနိုင်ပါဘူးလို့ပြောတာပါ။ဒါကြောင့်တော့မှစစ်ဗိုလ်ချုပ်တွေကကြောက်လန့်သွားတယ်လို့ထင်ပါတယ်။အဲ့ဒီရွေးကောက်ပွဲရလဒ်ကိုပြစ်ပယ်လိုက်ဖို့စဉ်းစားတဲ့နေရာမှာဒါဟာလည်းအချက်တစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။နိုင်ငံတကာခုံရုံတင်ခံရမှာသူတို့ကြောက်ပါတယ်။နောက်တစ်ခုကဒီစစ်ဗိုလ်ချုပ်တွေပြည်ပကိုထွက်ကြမှာလည်းမဟုတ်ပါဘူး။အာဆီယံနိုင်ငံတွေကလည်းသူတို့ကိုအရေးယူဖို့လှုပ်တာဟာပြည်တွင်းရေးဝင်ဆွတ်တယ်လို့ပဲပြောကြမှာပါ။ချီလီကိစ္စနဲ့မတူပါဘူး။ဟုတ်ပါတယ်ကျွန်တော်တို့ကလူခွင့်ကိုအလေးထားပါတယ်။ဒါပေမဲ့လက်တွေ့အကျပ်အတည်းနဲ့ပြန်နှိရပါလိမ့်မယ်
။နောက်ဒေါအောင်ဆန်းစုကြည်ပြောတာကိုပြန်ကောက်ရမယ်ဆိုရင်သူကပြောပါတယ်အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာအကောင့်မြင်လွန်းတယ်လို့ဆိုပါတယ်။တကယ်တော့ဒါဟာသူပထမဦးဆုံးပြောတာမဟုတ်ပါဘူးဒီကိစ္စကို။ဒါပေမဲ့လည်းဒီတစ်ကြိမ်ပြောတာဟာအပြင်းထန်ဆုံးအကျေလောင်ဆုံးပြောတယ်လို့ထင်ပါတယ်။ဆရာကြီးပါပြန်ပြောချင်ပါလေ
။ Well she has felt that for a long time. She has been reluctant I believe on many aspects of the United States. She did not want
ဒါမျိုးသူပြောခဲ့တာကြားပါပြီ။အမေရိကန်နဲ့ပတ်သက်ပြီးတော့သူတုံ့နှီးစေချင်တာတွေရှိပါတယ်။တမန်ဥပမာမြန်မာနိုင်ငံကိုပထမဆုံးကျင့်သွားတော့ကလည်းသူကမသွားစီခြင်းခဲ့ပါဘူး။ဒီဟာကိုအထောက်အထားတွေနဲ့တကွာတက်တည်မပြနိုင်ပေမဲ့ကျွန်တော်ကဒီလိုပဲယုံကြည်ပါတယ်။ဒီကိစ္စဟာဝါရှင်တန်အတိုင်းဝိုင်းမှာကောလာဟာရာတွေရှိခဲ့ပါတယ်။ဒါပေမဲ့ဒီခီးဟာသူ့အတွက်ရောမြန်မာပြည်သူတွေအတွက်ပါအကျိုးရှိမယ်ဆိုတာသူသဘောပေါက်ခဲ့ပါတယ်။အခုလည်းသူဟာတင်းမာလာတယ်။ဖြစ်ထွန်းလာတဲ့ရလဒ်တွေကိုသူစိတ်ပြတ်လာတယ်လို့ကျွန်တော်ထင်ပါတယ်။သူဒီတမရဓမ္မမဟုတ်ဒုတိယတမရဖြစ်ရေးကိုလောဆော်ရာတွေလည်းလှုပ်လာတဲ့အတွက်နိုင်ငံတကာပုံရိပ်နည်းနည်းကျဆင်းလာတာတွေလည်းတွေ့နေရပါတယ်။ကျွန်တော်ရင်ကရေးခဲ့ပူပါတယ်ဒေါန်ဆန်းစုကြည်မှာဩဇာရှိတယ် moral authority ရှိတယ်စစ်တပ်မှာအာဏာရှိတယ် power ရှိတယ်လို့တမရဖြစ်ရေးလောဆော်မှုကြောင့်အခုခါမှာဩဇာမှိမ့်မိန်လာတယ်လို့ကျွန်တော်ထင်ပါတယ်သူဟာနိုင်ငံရေးသမားပါနိုင်ငံရေးကစားကွက်ဆင့်နိုင်ပါတယ်မွတ်စလင်ပြဿနာတခြားပြဿနာတွေနဲ့နိုင်ငံရေးကစားနေပါတယ်နိုင်ငံရေးသမားဆိုတာဒါတွေလုပ်လို့ရပါတယ်ဒါပေမဲ့တိတ်ခါကိုထိခိုက်ပါတယ
်ဆိုတော့တမရဥပမာပထမဆုံးလာမဲ့ခရီးကိုဒေါန်ဆန်းစုကြည်ကမကြိုဆိုခဲ့ဘူးမလာစေခြင်းခဲ့ဘူးဆိုတော့တမန်တော်ဝမအခုသွားတဲ့ခရီးကိုကြတော့ဒေါန်ဆန်းစုကြီးကကြိုးဆိုတယ်ထင်ပါလားဒီခရီးစဉ်ကဘယ်လိုရလဒ်တွေပေါ်ထွက်လာမယ်လို့ထင်ပါလဲခင်ဗျာ
I think President Obama will make sure that he talks to President Thein Sein about the Rohingya issue he will talk about free and fair
တမန်တော်ဥပမာဟာရိုဟင်ဂျာကိစ္စယူကောက်ပွဲကိစ္စတွေကိုတမန်တော်ဦးသိန်းစိန်နဲ့ပြောလိမ့်မယ်ထင်ပါတယ်တိုင်းသားပြဿနာတွေကိုအမြန်ဆုံးဖြေရှင်းဖို့လည်းပြောလိမ့်မယ်ထင်ပါတယ်။တမရဦးသိန်းစိန်ကလည်းဒါကိုဖြေရှင်းဖို့လိုလားတယ်ဆိုတာသိကြပါရယ်။အပြစ်ခက်ရစေးကင်တွေ့နေတာအတော်ကြာခဲ့ပါပြီ။အမေရိကန်ကဒါရီအတွက်ထပ်ပြီးတော့ဖိအားပေးနေလေမြမပြည်တွင်းရေးအခြေအနေတွေပေါ်မှာအများကြီးမူတည်နေတာပါ။ဒီနှစ်မေလတုန်းကဒီ West Point စစ်တပ်ကတူမှာတမရဦးဘာမှပြောသွားတာမှတ်မိပါလိမ့်မယ်။အဲ့ဒီမှာသူဟာမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်ပြီးတော့အမှတ်ယူလွန်တယ်လို့ကျွန်တော်ထင်ပါတယ်။တိုးတက်မှုတွေနဲ့ပတ်သက်လို့ဒါဟာမှောင်ယွင်းမှုတည့်ရပဲလို့ကျွန်တော်ထင်ပါတယ်။အမေရိကန်ရဲ့လွှမ်းမိုးမှုကိုပုံကြီးချဲ့သွားပါတယ်။တကယ်တော့မြန်မာပြည်မြန်မာလူထုကောင်းစားရေးအတွက်အပြောင်းလဲလုပ်ရမယ်ဆိုတာတိုင်းပြည်ကောင်းဆောင်တွေကောင်းကောင်းကြီးသဘောပေါက်ပါတယ်။အားထုတ်နေကြပါတယ
်။ဒါကိုတချို့ကဘယ်လိုပြောကြသလဲဆိုတော့အိုဘားမားအစိုးရဟာနိုင်ငံခြားရေးမူဝါဒမှာအောင်မြင်မှုဆိုလို့မြန်မာတိုင်းနိုင်ငံနဲ့ရှိတယ်မြန်မာတိုင်းနိုင်ငံတည်းပဲပြเสียရရှိတယ်လို့ဆိုကြပါတယ်။ဒါကြောင့်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေမြန်မာနိုင်ငံမှာတကယ်တမ်းပြောင်းလဲမှုတွေဖြစ်ထွန်းနေသည်ဖြစ်စေမဖြစ်ထွန်းသည်ဖြစ်စေဇွတ်မိတ်ပြီးတော့မြန်မာပြည်ကိုပင့်တင်ပင်နေတယ်မြောက်ပင်နေတယ်လို့ဝေဖန်ကြပါတယ်ခင်ဗျာ
That is true in a sense that in East Asia let us say that situation and movement and relations in Burma have been the only success story because
ဒါအမှန်ပါတယ်တနည်းအားဖြင့်တော့မြန်မာနိုင်ငံနဲ့ဆက်ဆံရေးအခြေအနေတွေတိုးတက်ကောင်းမွန်မှုဟာတခုတည်းသောအောင်မြင်မှုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုဟာမြန်မာနဲ့ဆက်ဆံရေးအပေါ်မူတည်ပြီးတော့ဖြစ်ထွန်းလာပါတယ်။အရင်တုန်းကအမေရိကန်ကဒီအာဆီယံနဲ့ချစ်ကြည်ရေးစာချုပ်လက်မှတ်မထိုးခဲ့တာဟာ1999ဇူလိုင်လမှာဒီမြန်မာနိုင်ငံအာဆီယံကိုဝင်လာလို့ဖြစ်ပါတယ်။နောက်မြန်မာနဲ့ဆက်ဆံရေးကောင်းလာတော့မှအာဆီယံနဲ့ချစ်ကြည်ရေးစာချုပ်လက်မှတ်ထိုးမယ်လို့နိုင်ငံရေးဝန်ကြီးဟီလာရီကလင်တန်ကကြေညာခဲ့ပါတယ်။ဒါကြောင့်လည်းပဲမြန်မာနိုင်ငံဟာအိုဘားမားအစိုးရအတွက်အရှိအရှာမှာတခုတည်းသောပထမဆုံးသောအောင်မြင်မှုလို့ဆိုနိုင်ပါတယ်
။အဲ့လိုဆိုရင်ဒီလိုဆိုနိုင်တဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလူခွင့်ရေးကိစ္စတွေကိုဘေးဖယ်ပြီးတော့ဇွတ်ထောက်ခံနေရလို့ဆိုတာမှန်တယ်ပေါ့ခင်ဗျာ
။ No no I don't think he's not paying attention. I think the US government is paying attention.
မဟုတ်ပါဘူးဗျာ။လူခွင့်ရေးကိစ္စကိုဂယူးမစိုက်တာမဟုတ်ပါဘူး။ဂယူးစိုက်ပါတယ်။ Balance ဖြစ်အောင်ထင်ကြီးပြီးတယ်လို့ပဲဆိုရမှာပါ။ခင်ဗျားသိတဲ့အတိုင်းပဲကျွန်တော်ဟာအစိုးရအရာရှိမဟုတ်ပါဘူး။ကျွန်တော်ပြောတာကလည်းအစိုးရရဲ့တည်ဝင်သဘောထားလို့မယူဆတင်ပါဘူးကျွန်တော်ခန်းစားရတာကတော့ဒီပြုပြင်ပြောင်းလဲမှုကိုအားပေးဖို့လိုအပ်ချက်နဲ့လူခွင့်ရေးအခြေအနေစရာတွေကောင်းမွန်ဖို့ထင်ကြီးပေးနေတယ်ဆိုတာပဲဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပါရစေခင်ဗျာဆိုတော့သမ္မတအိုဘားမားကမြန်မာနိုင်ငံကိုဒီလိုဖိအားတွေပေးနေတယ်တိုက်တွန်းနေတယ်ဆိုတဲ့နေရာမှာအခုနောက်ဆုံးဒေါ်အောင်ဆန်းစုကြည်သမ္မတမဖြစ်နိုင်အောင်ကန့်တတ်ထားတဲ့ကိစ္စတွေကိုဖယ်ရှားပေးဖို့ကဒီသမ္မတဥက္ကဋ္ဌနဲ့ဒီထားတွေ့ရင်ဖိအားပေးလိမ့်မယ်တောင်းဆိုပြောကြလိမ့်မယ်လို့ထင်ပါလားခင်ဗျာ
Well, I think he has said that they would like to see that happen. The British Prime Minister has already said that.
ဒါကိုသူတို့ပြောနေကြတယ်ထင်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကလည်းဒါကိုလူသိရှင်ကြားပြောထားပြီးပါပြီ
။ဟုတ်ကဲ့ဒီတိကျိမှာသမ္မတအိုဘားမားကြားတော့ခင
်ဗျာ။ He may well say it, but at the same time, the Burmese, as I indicated earlier to you, has already refused the vice presidency to a person whose daughter was
သူပြောပါလိမ့်မယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်အရင်ပြောခဲ့သလိုပဲမြန်မာနိုင်ငံမှာဒုတိယသမ္မတခန့်အပ်တဲ့လူတစ်ယောက်ကိုသူ့ရဲ့သားသမီးဩစတြေးလျနိုင်ငံသားဖြစ်လို့ဆိုပြီးတော့ငင်းဆန်ခဲ့ပူပါတယ်ဒါကနမူနာရှိပြီးသားပါတခါဗိုလ်ချုပ်ကြီးခင်ညွတ်လည်းအတွင်းမှု1ဖြစ်တော့ကသူ့ရဲ့သားကိုစင်ကာပူအမျိုးသမီးလက်ထပ်လို့ဆိုပြီးတော့လူသိရှင်ကြားအမွေဖြတ်ကြေညာခဲ့ပါတယ်ဒါကိုအမေရိကန်အစိုးရမေ့လျော့နေပါတယ်ဖွဲ့စည်းပုံဟာဒေါ်ဆန်းစုကြည်သမ္မတမဖြစ်အောင်တမင်ရေးထားတယ်ဆိုတာမှန်ပါတယ်ဒါပေမဲ့လည်းအစိုးရကဒီချက်ကိုဒီဇိုင်းမမတ်လုပ်ခဲ့တာလည်းရှိပါတယ
်မြမရေး30ချက်အစီအစဉ်ကိုဥကျော်ဇန်သားကအစီအစဉ်တင်ဆက်ခဲ့တာပါခင်ဗျာဂူရပတ်သူယုံကြည်ရအစီအစဉ်မှာတော့ငင်းချင်းရင်တရားမျှတရေးဆိုင်ရာအမျိုးသမီးအခွင့်အရေးအတွက်ဥဆောင်လှူရှာနေသူတယောက်ဖြစ်တဲ့မဝီနူရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမိုးပြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ယုံကြည်ရာတော့ဒီမိုကရေစီနိုင်ငံတစ်ခုကိုတည်ထောင်မယ်ဆိုရင်ဖြတ်တကောင်းမွန်တဲ့ခိုင်မာတဲ့အခြေခံဥပဒေတစ်ခုရှိဖို့လိုပါတယ်။နိုင်ငံသားအူချင်းစီရဲ့နိုင်ငံရေးလူမှုရေးလွတ်လပ်ခွင့်တွေအခွင့်အရေးတွေကိုအမှတ်ခံချက်ပေးထားတဲ့အခြေခံဥပဒေဖြစ်ဖို့လိုတယ်။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်၊စီးပွားရေးလွတ်လပ်ခွင့်တွေ၊ဘာသာရေးလွတ်လပ်ခွင့်တွေအမှတ်ခံချက်ပေးထားတဲ့အခြေခံဥပဒေဖြစ်ဖို့လိုပါတယ်။လူနည်းစုအခွင့်အရေးတွေ၊မျိုးသမီးတွေရဲ့အခွင့်အရေးတွေလည်းကာကွယ်မှုပေးထားတဲ့အခြေခံဥပဒေဖြစ်ဖို့လိုတယ်။လူနည်းစုအားလုံးရဲ့အခွင့်အရေးဟာထုတ်ပေါက်ခံရမယ်ဆိုလို့ရှိရင်လည်းကာကွယ်မှုပေးထားတဲ့ရန်ရည်အခြေခံဥပဒေထဲမှာပါဝင်နေဖို့လိုပါတယ်။တကယ်လည်းမြန်မာပြည်ရဲ့အခုပြောင်းကာလလို့ပြောနေတဲ့အခါမှာပြည်ပခန့်ရအများကြီးပေါ်လာတယ်။အထူးသဖြင့်ဘာသာရေးဆိုင်ရာပြည်ပခန့်ရအများကြီးပေါ်လာတယ်။အဲ့မှာကျမတို့ဖွဲ့စည်းမှုအခြေခံဥပဒေထဲမှာဒီနိုင်ငံတော်နဲ့ဘာသာဟာတိကျစီဖြစ်နေဖို့အရင်ယူကြည့်ပါတယ်။ဘာသာရေးပေါ်အခြေခံပြီးနိုင်ငံရေးခွင့်ရလူမှုရေးအခွင့်အရေးတွေကိုပိတ်ပင်ကန့်သက်တာမျိုးတွေရှိနေရခြင်းတော့ဒါဟာအရင်အနေနဲ့ကြည့်ပါတယ်။နောက်ဆုံးတစ်ခုကအခြေခံဥပဒေထဲမှာပြည်ထောင်နိုင်ငံသားဥပဒေတစ်ခုလည်းရှိဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့အခုပြောင်းကာလကြီးကမ္ဘာပေါ်မှာရှိရခုနပြိပခတွေဖြစ်သွားပြီးတော့ခုနတက်ချက်မှုတွေဖြစ်သွားတဲ့နိုင်ငံတွေကိုပြန်ကြည့်မယ်ဆိုရင်ဒီမှာဂျာမနီလိုပေါ်စနီးယားလိုပေါ့အဲ့လိုနိုင်ငံတွေအခုပြောင်းကာလကြီးမှာရှိနေတဲ့နိုင်ငံသားဥပဒေဟာမမျှတတဲ့နိုင်ငံသားဥပဒေသွေးကိုအခြေခံပြီးရေးထားတဲ့နိုင်ငံသားဥပဒေတွေဖြစ်နေကြပါတယ်။လူနည်းစုတွေရဲ့နိုင်ငံသားအခွင့်အရေးတွေနိုင်ငံရေးလူမှုရေးအခွင့်အရေးအားလုံးကိုရုပ်သိမ်းပြစ်နိုင်တာမျိုးတွေရှိနေတာကိုတွေ့ရပါတယ်။အဲ့လိုမျိုးမဖြစ်ဖို့ဆိုလို့ရှိရင်ကျွားတို့ဟာမျှတတဲ့နိုင်ငံသားဥပဒေတစ်ခုရှိဖို့လိုပါတယ်။ကျွားတို့မြန်မာနိုင်ငံမှာဥနေဝင်အစိုးရကနေပြီးပြတ်ထန်းသွားတဲ့နိုင်ငံသားဥပဒေဟာဒီရင်တော့ဗိုလ်ချုပ်အောင်ဆန်းတို့ပြတ်ထန်းခဲ့တဲ့ဒီနိုင်ငံသားဥပဒေနဲ့မတူညီဘဲနဲ့1982နိုင်ငံသားဥပဒေဟာသွေးကိုအခြေခံပြီးရေးထားတဲ့နိုင်ငံသားဥပဒေတစ်ခုဖြစ်နေတယ်။နောက်တစ်ခုကနိုင်ငံသားတွေကိုအဆင့်မျိုးမျိုးခွဲခြားထားတဲ့နိုင်ငံသားဥပဒေဖြစ်နေပါတယ်။ဒီဥပဒေဟာအများကြီး ဒီအနောက်မှာဆိုလို့ရှိရင်ဒီတိုက်ခါမယ်ဆိုလို့ရှိရင်ပြိပခါရင်းများယူဖန်တီးသွားနိုင်ပါလိမ့်မယ်။ခုမှဆိုကျွန်တော်တို့အားလုံးအတွေ့အကြုံရှိကြပါတယ်။နိုင်ငံသားကတ်တွေကမြန်မာနိုင်ငံမှာရန်ရည်ကြီးရဲ့နိုင်ငံသားကတ်ကိုကြည့်ပြီးဥပမာနိုင်ငံသားကတ်မှာဘယ်လူမျိုးဆိုရင်တော့ဘယ်လိုခွင့်ရရလဲ။ဥပမာဆိုလို့ရှိရင်ဗမာဗုဒ္ဓဘာသာဆိုလို့ရှိရင်ပို့ပြီးခွင့်ရရတယ်။နောက်တစ်ခုကဗမာမဟုတ်ဘူးဗုဒ္ဓဘာသာဆိုဒီထက်နည်းနည်းလေးတစ်မျိုးဆက်ဆံခင်ရတယ်။အဲဗမာလည်းမဟုတ်ဘူးဗုဒ္ဓဘာသာလည်းမဟုတ်ဘူးဆိုလို့ရှိရင်တော့ဒီထက်ပိုဆိုးသွားမယ်။ဘာသာရေးလူမျိုးတွေပေါ်မှာအခြေခံပြီးတော့အစိုးရရဲ့သက်ဆံပုံတွေခွဲခြားသက်ဆံပြီးပြင်သုံးကြတာကိုတွေ့ရပါတယ်။ဒါရီအားလုံးကိုပြုပြင်ဖို့လိုပါတယ်။နှစ်ပေါင်းမြောက်များစွာအာဏာရှင်စနစ်လက်အောက်မှာနေခဲ့တဲ့အတုတရမှုပြန်အခုခံစားရပြီလို့တွေ့ရပါတယ်။ဘာကြောင့်လဲဆိုတော့အာဏာရှင်တွေကလူမျိုးစွဲဝါဒတွေနဲ့နိုင်ငံကိုအုပ်ချုပ်ခဲ့တဲ့အခါကျတော့ပြည်သူရဲ့ဘာသာရေးလူမျိုးရေးပြိပခါတွေဖြစ်လာတော့အမျိုးသားရေးဝါဒဆိုတဲ့ဟာမျိုးကထွန်းမလာတာကိုတွေ့ရပါတယ်။အဲ့တော့အမျိုးသားရေးဝါဒလို့ပြောတဲ့အခါမှာကျွန်တော်တို့ဘယ်လုံးဘလို့အမျိုးသားရေးဝါဒကိုပြောတာလဲဆိုတော့မိကောအများကြီးပဲ။ကိုကျုပ်အောင်ဆန်းတို့ဒီအင်္ဂလိပ်တွေလက်ထက်ကနေပြီးတော့တော်လန်တိုက်ပွဲဝင်ပြီးတော့လွတ်လပ်မှုရယူခဲ့တဲ့အမျိုးသားရေးဝါဒလားနိုင်ငံသားအားလုံးပါဝင်တဲ့လူမျိုးတွေအားလုံးပါဝင်တဲ့နိုင်ငံကိုချစ်တဲ့နိုင်ငံတစ်ခုလုံးရဲ့စီးပွားတိုးတက်မှုလွတ်လပ်ခွင့်ကိုလိုချင်တဲ့အမျိုးသားရေးဝါဒလားအဲ့လိုမဟုတ်ဘဲနဲ့ငါလူမျိုးဟုတ်ချစ်တဲ့မျိုးသားရေးဝါဒလားခုနမျိုးချစ်စိတ်တွေပေါ့နော်ကျန်ဆက်စ်ဖို့လိုတယ်ကျမတို့မြင်တာကတော့အခုဖြစ်လာတဲ့အမျိုးသားရေးဝါဒဆိုတာကလူမျိုးတစ်မျိုးချင်းစီကိုချစ်တယ်ဒီလူမျိုးကိုကာကွယ်ရမယ်ဆိုတဲ့ဝါဒဖြစ်လာတယ်ဆိုတော့အဲ့ဒီကိုဒီလူမျိုးတစ်မျိုးကိုပဲကကိုယ့်လူမျိုးကိုကာကွယ်ရမယ်ဆိုတဲ့မျိုးသားရေးဝါဒကနိုင်ငံရဲ့လွတ်လပ်ခွင့်နိုင်ငံရဲ့အကျိုးစီးပွားနဲ့ဆက်ကျင်ပဲဖြစ်နေတယ်အဲ့အရာကိုပြောင်းလဲဖို့အတွက်ဆိုရင်နိုင်ငံကိုချစ်တဲ့မျိုးသားရေးစိတ်သက်ဖြစ်ဖို့လိုတယ်တိုင်းပြည်တစ်ခုလုံးကိုချစ်တဲ့မျိုးသားရေးစိတ်သက်ဖြစ်ဖို့လိုပါတယ်အင်္ဂလိပ်ဘောဟာရနဲ့ပြန်တော့မှဆို civic nationalism ဘောဒီနိုင်ငံကိုချစ်တဲ့မျိုးသားရေးဝါဒပေါ့နော်လူမျိုးတစ်ခုစည်းစိမ်ကိုချစ်တဲ့မျိုးသားရေးဝါဒ ethnic nationalism ဆိုတဲ့ဟာကိုပယ်ဖျက်ဖို့လိုမယ်လို့ထင်ပါတယ်ကျွန်တော်တို့တကယ်ပဲဒီမိုကရေစီနိုင်ငံကိုတွားချင်တယ်ဆိုရင်သူများအခွင့်အရေးတွေကိုလည်းကျွန်တော်တို့လေးစားပေးရမယ်နိုင်ငံသားတွေအားလုံးပြည်သူတွေအားလုံးအတွက်မြတ်တာပြီးတော့ရင်းချက်တဲ့နိုင်ငံတစ်ခုကိုကြီးတောက်နိုင်တယ်လို့ယူဆပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
တော်ရရှိမြန်ခင်ဗျာ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီအင်တာနက်ဆာမျက်နှာဝက်ဘ်ဆိုက်လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ် VOE မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲဒီဝက်ဘ်ဆိုက်လိပ်စာမှာပဲကြည့်ရှုလို့ရပါတယ် VOE ကိုတော်တာရှင်နေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်တချင်းတောင်းဆိုလိုတာပဲဖြစ်ဖြစ်ကျွန်တော်တို့ကိုဆက်သွယ်ရမယ့်ဖုန်းနံပါတ်က2323255954ဖြစ်ပြီးတော့ fax နံပါတ်က2323255952ဖြစ်ပါတယ်မြန်မာပြည်ကနေတဆင့်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့အမှတ်130တက်တူရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိပ်စာမှုပြီးဆက်သွယ်နိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။သမ္မတအိုဘားမားချမှတ်ထားတဲ့စီမံကိန်းဖြစ်တဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးစီမံကိန်းဆိုင်ရာအဓိကရည်မှန်းချက်တွေနဲ့တစ်ခုကတော့အမျိုးသမီးကြီးတွေနဲ့မိန်းကလေးတွေရဲ့နေထိုင်ရှင်သန်မှုအဆင့်တန်းတိုးတက်မြင့်မားလာစေဖို့ပဲဖြစ်ပါတယ်။မိခင်တွေနဲ့မွေးကင်းစာကလေးငယ်တွေကြားမှာတည်ဆုံးမှုနှုံလျှော့ချနိုင်အောင်စတင်ရေးဘယ်နည်းလမ်းကပိုပြီးတော့ကောင်းမွန်နိုင်ပါသလဲ။ဝင်ငွေနဲ့ဒါမှမဟုတ်အလဲအလတ်ဝင်ငွေရှိတဲ့နိုင်ငံတွေအထူးသဖြင့်အာဖရိကတိုက်အောက်ပိုင်းဒေသတွေနဲ့တောင်အာရှနိုင်ငံတွေမှာကလေးမွေးဖွားမှုနဲ့မွေးဖွားပြီး48နာရီအတွင်းအချိန်ကာလဟာမိခင်ရောကလေးအတွက်ပါစိုးရိမ်စရာအကောင်းဆုံးအချိန်တစ်ခုဖြစ်ပါတယ်။အမျိုးသမီးပေါင်း 28,900 ဟာကိုယ်ဝန်ဆောင်နေစဉ်ဒါမှမဟုတ်ကိုယ်ဝန်ဆောင်ခြင်းနဲ့ဆက်ဆက်နေတဲ့နောက်ဆက်တွဲယောဂအသစ်တွေကြောင့်နှစ်စဉ်သေဆုံးနေကြရပြီးမွေးကင်းစာကလေးငယ်တွေတည်ဆုံမှုကတော့တစ်နှစ်ကို 1.9 တန်းရှိပါတယ်။ 1.6 တန်းကိုတော့နှစ်စဉ်အသေးမွေးဖွားနေတာဖြစ်ပါတယ်။ဒါကြောင့်လဲလွန်ခဲ့တဲ့3နှစ်လောက်ကစပြီးအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးဌာန USAID ကနေမွေးဖွားစဉ်အသက်အန္တရာယ်ကာကွယ်စောင့်ရှောက်ခြင်းဆိုတဲ့စီမံကိန်းတစ်ရပ်ကိုစတင်ခဲ့ပါတယ်။ A Grand Challenge for Development အဖွဲ့ရဲ့ကနဦးခြေလှမ်းမှာ USAID နဲ့အတူပူးပေါင်းဆောင်ရွက်တဲ့အဖွဲ့တွေကတော့ Norway အစိုးရ The Bill and Melinda Gates Foundation ကနေဒါကအစိုးရမဟုတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Grand Challenge ကနေဒါနဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာဗြိတိန်ဌာနနဲ့ကမ္ဘာ့ဘဏ်တို့ဖြစ်ကြပါတယ်မွေးဖွားချိန်တွင်တည်ဆုံမှုနဲ့လူမမဲ့ကလေးငယ်တွေတည်ဆုံမှုရွှတ်ချရေးဒီဖွဲ့ကြီးအနေနဲ့စေဝါကူတာမှုကြိုတင်ကာကွယ်မှုနဲ့နင်းပညာပိုင်းဆိုင်ရာတွေကိုတီထွင်ဖန်တီးဖို့နဲ့ပြဿနာဖြေရှင်းမှုစတဲ့စေဝါကူထုံတွေဖွံ့ဖြိုးရေးအတွက်နီလန်းသစ်တွေကိုရှာဖွေလေ့လာခဲ့ကြပါတယ်။လင်းနှစ်မပြည့်ခင်မှာပဲပထမဆုံးချိန်မိခင်ဖြစ်လာသူတွေနဲ့သူတို့ရဲ့လူမမဲ့ရင်သွေးငယ်တွေအသက်ရှင်နိုင်ရေးအခွင့်အလမ်းကောင်းတွေအတွက် The Grand Challenge for Development အဖွဲ့ကြီးကရှာဖွေစမ်းသပ်မှုပေါင်း80ခုကိုတွေ့ရှိတည်ထွင်ခဲ့ပါတယ်။ကလေးမွေးဖွားစဉ်တည်ဆုံမှုတာစီရေးစီမံကိန်းမှအသုံးပြုဖို့နောက်ထပ်အမေရိကန်ဒေါ်လာတန်90နဲ့အထက်အကူအညီပေးသွားမယ်လို့ဒီအဖွဲ့ကြီးကကြေပေးထားပါတယ်။ဒီလိုနည်းအားဖြင့်နောက်လာမယ့်5နှစ်မှာရန်ပုံငွေမြင့်တင်ပြီးကိုဝင်ဆောင်မိခင်တွေနဲ့လူမမဲ့ကလေးငယ်တွေအသက်ရှင်နေနိုင်ရေးကိုအထောက်အကူဖြစ်စေမယ်ရေရှည်ခံစီမံကိန်းသစ်တွေကိုလည်းတိုးချဲ့ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်။မိဖွားစဉ်တည်ဆုံမှုကာကွယ်ရေးစီမံကိန်းဟာကမ္ဘာပေါ်ကအထူးရှင်ဆုံးတွေးခေါ်ပညာရှင်တွေသူတေသီတွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုစီယုံနိုင်ခဲ့တယ်လို့ USAID ရဲ့အုပ်ချုပ်ရေးမှူးဒေါက်တာရာဂျစ်ရှာကပြောပါတယ်။ဒီစိန်ခေါ်မှုရဲ့နောက်တစ်ဆင့်မှာအချက်လက်တွေကိုအခုထပ်ပို့ပြီးတော့စူးစမ်းရှာဖွေသွားဖို့ ਨੇ ဒီလိုတီထွင်စမ်းသစ်တဲ့ကုလုံးနဲ့စေဝါတွေကိုလည်းကဘာတလွားကမိသားစုတွေစီအထိပေါက်ရောက်အောင်မြင့်တင်ဆောင်ရွက်ပေးသွားနိုင်ဖို့ရည်ရွယ်တဲ့အကြောင်းဒေါက်တာရာဂျီဖ်ကပြောခဲ့ပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တရရှိမြတ်ခင်ဗျာအခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုယာရဲ့အားပေါ်ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါတယ်ခင်ဗျာ။ဒီ OEA ကြာရင်းနဲ့မနက်ပိုင်းအစီအစဉ်လေးကိုနားဆင်နေကြရတာပါကျွန်တော်တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဆမ်မိုဝေကကြေညာပေးသွားပါမယ်ခင်ဗျာ
အီရန်နိုင်ငံအတွင်းက IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်ပြုလုပ်ဖို့အတွက်အရှိအလေပိုင်းကိုဂျက်တိုက်လေယာဉ်6စီးဆီလွတ်လိုက်တယ်လို့ပြင်သစ်နိုင်ငံကပြောဆိုပါတယ်အဲ့ဒီ Mirage ဂျက်တိုက်လေယာဉ်6စီးဟာဂျော်ဒန်နိုင်ငံလေဒက်စခန်းမှာအခြေစိုက်ပြီးတော့ဒေသတွင်းမှာရှိနေပြီးသားပြင်သစ်လေယာဉ်တွေကိုအားဖြည့်ပေးမှာဖြစ်တဲ့အကြောင်းပြင်သစ်ကာကွယ်ရေးဝန်ကြီးကဘိုရူးနေပါလီမန်မှာပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ဟာအီရတ်နိုင်ငံအတွင်းမှာရှိတဲ့ Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်နေပြီးအမေရိကန်တိုက်လေယာဉ်တွေကတော့ဆီးရီးယားနိုင်ငံအတွင်းက IS တွေရဲ့ပြစ်မှတ်တွေကိုပါဘုံကျဲတိုက်ခိုက်နေတာပါ။ Israel နိုင်ငံဂျေရုဆလင်မြို့ကဂျူးဖိယားကြောင့်အပါအဝင်ပါလက်စတိုင်းနှစ်ဦးရဲ့တိုက်ခိုက်မှုကြောင့်ဂျူးတရားဟောဆရာ၄ဦးပါဝင်လူ၅ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်ပုပ်ယဟန်မင်းကြီးဖရန်စစ်ကပြစ်တင်ရှုံချလိုက်ပါတယ်ဘူရူနေတိုင်းသူ့ရဲ့ပြည်သက်နဲ့ပုံမှန်တွေ့ဆုံတွေမှာပုပ်ယဟန်မင်းကြီးကဂျေရုဆလင်နဲ့တခြားဘာသာရေးနယ်မြေတွေမှာတင်းမာမှုတွေပုံမှန်ဖြစ်ပွားနေတဲ့ပုံစိုးရင်ကြောင်းကြစွာနဲ့စောင့်ကြည့်နေတယ်လို့ပြောပါတယ်အခုလိုဘာသာရေးနယ်မြေကိုတောင်မရှောင်နိုင်မဲ့အကြမ်းဖက်မှုတွေဖြစ်ပွားနေတာဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောဆိုပါတယ်မြန်မာအစိုးရတကကချင်းလွတ်မြောက်ရေးအဖွဲ့KIA ရဲ့ဌာနချုပ်ရှိရာလိုက်စာအနီးမှာရှိတဲ့ဘိုတင်တန်းကျောင်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရမှာဘိုလောင်းတင်တန်းသားအနည်းဆုံး20တိစုံသွားပြီးတော့16ဦးဒဏ်ရာရရှိသွားတယ်လို့ကချင်ညဉ့်ညမ်းရေးအကျိုးဆောင်တွေက VOE ကိုပြောပါတယ်အစိုးရတပ်နဲ့ KIA ကြားကာလအတွကြာတိုက်ပွဲတွေငြိမ်သက်နေရနေအခုရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြန်ဖြစ်လာခဲ့ပြီးတော့လိုက်စာမျိုးအနီးကိုလက်နက်ကြီးနဲ့စတင်ပစ်ခတ်တိုက်ခိုက်လာတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုဦးဆံမိုးကြီးကကြီးညာခဲ့တာပါဒီမနေ့စီစဉ်ထုတ်လို့ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါနိုဝင်ဘာလ20ရက်ကြာသပတေးမနေ့ခင်ဖီယိုရီမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ9ဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာတော်တော်ရှင်နေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ဖြစ်ပါစေ
This program has come to you from the Voice of America, Washington.